ဆရာတော်ဥပညာစာရကိုအာဏာပိုင်တွေဖမ်းသွားပြီးနောက်ပိုင်းမှာပေါ့လေဆရာတော်ကိုဗမာထိမ့်သိမ်းထားတယ်ဘလို့အမှုတွေတက်ပြီးတော့အရေးယူထားတယ်စသဖြင့်တိထားသလောက်ပြောပြပေးစီကြပါမယ်ခင်ဗျာ
ဆရာတော်ကိုဘူးလေဖြစ်တယ်ပတ္တိယစကံမှာထိမ့်သိမ်းထားတယ်ကျွန်တော်တို့သိရပါတယ်သာသနာကိုနှုံးနှုံးစီတဲ့ပုံမှန်နဲ့ဖန်ဆီးထားလို့ကြားပါတယ်
ဆရာတော်ကိုလူဝလဲပြီးတော့နှိပ်စက်တာတွေလည်းရှိတယ်လို့ဒါဒေသခံတချို့ကပြောတာရှိပါတယ်အဲ့ဒါတွေရောမှန်ပါသလားခင်ဗျာ
အာကျွန်တော်တို့ကတော့အဲ့ဒါကိုတွေ့မဟုတ်လို့လေအဲကျွန်တော်တို့ကြားပါတယ
်ဆရာတော်ကိုဖမ်းသွားပြီးတဲ့နောက်ပိုင်းမှာပေါ့လေစစ်တွေမြို့ကန်လူလူကဒေါက်တာဦးအေးမောင်တို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကိုသဘောထားအမြင်တွေဖော်ထုတ်တင်ပြကြတယ်လို့လည်းပါတီရဲ့ကြေညာချက်အရာသိရပါတယ်ခင်ဗျာဆိုတော့ဘလို့သဘောထားအမြင်တွေဖော်ထုတ်တင်ပြကြတယ်ဆိုတာသိပြသေးခင်ဗျာ
ကျွန်တော်တို့ဒီရခိုင်ဒေသမှာခြေစိတ်တယ်ပေါ့နော်ဒါကျွန်တော်တို့တခုတည်းတော့အမျိုးသားရေးပါတီဖြစ်တယ်အဲဒီတော့ဒီစစ်တေမျိုးမှာဖြစ်ဖြစ်တဲ့ကိစ္စလေးတွေကိုဘာဖြစ်ဖြစ်တော့လည်းဒီမရှိတဲ့ဘူးပေါ့နော်နောက်ဆရာတို့ဒီပေါင်းများစွာကထိထိလာတဲ့ရှင်ဟောင်းရခိုင်ဒီစားကျန်းစာသင်္ဃာပြားဆောင်ရှိခြင်းပေါ့ဗျာအဲဒါလေးတွေကတစ်ပိုင်းပေါ့နော်နောက်ဆရာတို့ထိမ့်သိမ့်ကျူးစုပြီးတော့ဒီနေ့ပြောထောင်လာတဲ့ကလေးတွေပေါ့နော်ကျောင်းသားလေးတွေကဒီစားတစ်ပိုင်းရှိကြမှာကန္နာဒီဒီပေါ့နော်ဒါဆရာတို့ရဲ့ကိစ္စကိုဆရာတို့ကိစ္စကိုပုဂ္ဂိုလ်ရဲ့ကိစ္စကိုတော့ကြောက်သူတရားဥပဒေရအရေးယူဆောင်ရတာကိစ္စမရှိဘူး။ဟောတရားတမိုင်းဝင်ပစ္စည်းတွေနောက်ကလေးတင်တွေကိစ္စကိုတော့ဒီညမညဖပါဝင်တက်လျော်တလို့ဒါဒီဒေတာမှမရှိမှဆောင်ရတဲ့ဆိုအချံတိကျတဲ့ကျွန်တော်ရှိကိုရောက်ပါတယ်။နောက်တော့ကျွန်တော်ကအချိန်နဲ့ကြည့်ပြီးကမှဒါတင်ပြတဲ့သဘောထားကိုပြင်ညာပြတဲ့အရှင်လေးကိုတက်တော်ပြီးကမှကျွန်တော်ကဥမာတော့ကျွန်တော်ပြင်ညာစစ်ထုတ်တာဖြစ်ပါတယ်။
ဆရာတော်ဖွင့်လှစ်ထားခဲ့တဲ့ပရဟိတမိဘမဲ့အကြောင်းမှာကလေးအယောက်တရာကျော်လောက်ရှိတယ်လို့သိရပါတယ်ခင်ဗျာအဒီကလေးတွေကိုအာဏာပိုင်တွေကရဲစခန်းကိုခေါ်သွားပြီးတော့ထိန်းသိမ်းထားတယ်လို့လည်းကျွန်တော်တို့ကြားရတာရှိပါတယ်အဒီကလေးတွေကအခုပယ်ပြင်းပြားရောက်သွားပြီလေခင်ဗျာအဲ့ဒါနောက်ဆုံးအချိန်လေးသိပြရစေ
ကျွန်တော်တို့သိရတယ်လို့ဒီဆက်လေးရနေတော့ကစားပြီးတော့နောက်နေ့အောက်ကလေးတွေကိုမပေးလို့ရှိသေးတယ်ပေါ့နောက်နေ့ချက်ကလေးတွေကိုဒါမန္တလေးကိုယူသွားရဲ့ကျွန်တော်ချပါတယ်ကိုးစီကျတော့ပါအဲ့ဒီနောက်မှာအန်းကိုရောက်တဲ့ခါမှာကလေးခုနှစ်ဦးလောက်နေမကောင်းဖြစ်ပြီးကမှဆေးရုံပြင်ထားတယ်လို့ကျွန်တော်ကြားပါတယ်။ဇာတိဥရုရဲ့ပတ်ဝန်းကျင်တော့ဒါတန်ခါနံအားမရှိတဲ့ခါကြတော့လေအဲ့လိုဖြစ်တယ်လို့သိပါတယ်။နောက်အမတ်ပြေစခန်းမှာ3-5ဦးရှိတယ်။နောက်အရန်ရေးတပ်ဖွဲ့မှာ6ဦးရှိတယ်လို့ကျွန်တော်သတင်းရရှိပါတယ
်။ဒီကလေးတွေကိုဘာလုပ်မယ်လို့ယူဆရတော့ခင်ဗျအာဏာပိုင်တွေခေါ်သွားပြီးတဲ့နောက်ပိုင်းမှာပေါ့လေ။
အဲကျွန်တော်ထင်ပါတယ်ဒါကျွန်တော်တို့ပြရတော့ဟုတ်ဒါဟိုလူကြီးဒီနေ့ပြည်နည်းကမှာလူမှုဝန်ထမ်းပြည်ရှိကိုအတလေးကိုကြားပါတယ်တေချာတော့မသိဘူးပေါ့နော်ဖြစ်နိုင်လို့နော်ဒါကိုဒီကမှာထားပြတာကိုကိုကောင်းတော့ဘူ
းဆရာတော်ဥပညာစာရကိုအာဏာပိုင်တွေဖမ်းဆီးခဲ့ခြင်းကသူနဲ့အတူနိုင်ငံရေးနဲ့ပတ်သက်တဲ့စာရွက်စာတမ်းတချို့ကိုလည်းတင်စီရမိတယ်လို့ဆိုပါတယ်ခင်ဗျဆိုတော့ကဒါအမှန်ပဲလားခင်ဗျဆရာတော်ဆောင်ရွက်ခဲ့တဲ့လုပ်ငန်းတချို့ကိုအကြမ်းမြေလောက်ပြပြသေးလားခင်ဗျဟိ
ုကျွန်တော်တို့ပြီးတော့လေကျားတို့1980လောက်ကစပြီးတာမှာရမအူရီကဒီရောက်တဲ့ကာလာလေးကလေးပေါ့နော်။ဒါရှီအောင်တမိုင်းစာပေတွေပို့ပြန်နော်။ဒီစာကျမ်းစာတွေအများကြီးပါလို့ကြားပါတယ်။တက်တာလေးလုံးတော့ပါတယ်ကြားပါတယ်။ဆိုတော့အဲ့ဒီကာလာကစပြီးတော့ရှီအောင်တမိုင်းကိုစုဆောင်တဲ့ကိုယ်တိုင်လက်ရေးနဲ့ရေးတယ်ပေါ့ဗျာ။ဆိုသူ့ဘဝဖြတ်တန်းလာမှုတစ်ချောင်းမှာဒီတမိုင်းသူ့တည်တည်တူချင်းလောက်လာခဲ့တယ်ပေါ့နော်။1980ကျော်လောက်မှာ1989လောက်မှာစမှာကုနာကလေးတွေကိုစတင်ပြီးတော့ဒီ price tag ကြီးအောင်မဟုတ်တော့အချို့မျိုးပြုစုလာတဲ့ပညာသင်ပေးတယ်ဆိုတော့ကျွန်တော်တို့ကြားပါတယ်အခုဆိုရင်တက်ကတူရောက်တဲ့ကလေးတွေစီရအောင်တဲ့ကလေးတွေအများကြီးရှိနေပြီလို့သိရပါတယ်နိုင်ငံရေးစာရွက်စာတမ်းတွေဆိုကျွန်တော်တို့မကြည့်ဘူးခင်ဗျာဒါပေမဲ့ကျွန်တော်ထင်ပါတယ်ဒီမှာစီဆောင်ထားတဲ့စာရွက်စာတမ်းတွေလေအဲ့ဒါလေးရှိနေရှိနေတယ်နောက်တစ်ချို့ပြောတာကတော့ internet ကယူတာများ internet ကကူးတာများလားမသိဘူးပါညာတော့ပြောပါတယ
်ဆရာတော်ဘူးလို့ဖန်ဆီးထားတဲ့အတွက်ပေါ့လေရခိုင်လူလူအတွက်ဘလို့များနှင်တာဆုံးရှုံးမှုတွေရှိနိုင်မလဲခင်ဗျာ
ကျွန်တော်တို့ကတော့ဒါသူဆရာတို့ပုဂ္ဂိုလ်ရေးကိစ္စပေါ့နော်။ဒါပုဂ္ဂိုလ်ကိစ္စကတပိုင်းပေါ့နော်။ခုနကလေးတွေလေ။ကလေးတွေကသူကျွေးမွေးပြုစုပြီးကြမှာသူရဲ့ character တွေအမှပြုစုထင်းနေတာတွေလို့။အဲ့တော့ဒီကို data ကို data ကိုရက်ရောမှာပဲ။အဲ့လိုမျိုးမျိုးပေါ့နော် character တွေအားလည်းတစ်ခုမှာထင်းသိမ်းပြုစုပြီးကြမှာသူရဲ့ပညာရေးကျမ်းမာရေးကအစပေါ့ဗျာ။ဒါနောက်ရေးကောင်းအောင်စီမံပေးတာလားမျိုးသိတောင်းတော့ပေါ့။အဲ့ဒါမျိုးလေးဖြစ်ဖြစ်ရှင်းတဲ့သဘောရှိရပေါ့။နောက်သူထင်းသိမ်းပြုစုလာခဲ့တဲ့တမိုင်းဝင်ရှိဟောင်းရခိုင်စာပေဒီစာကျန်းစာအကုန်လုံးပေါ်တက္ကသိုလ်အစကျွန်တော်ခုပြေကိုရမှာပဲထိမ့်သိမ့်ဒီကမှာလေအရှင်မြေတံပိုးထားကုန်ယူနိုင်တဲ့ပဝန်ကြီးမှာထပ်ပြီးလို့ပိုကောင်းနေစီကကျွန်တော်တင်ပြထားကြပါတယ
်အခုဆရာတော်ကိုဖမ်းသွားပြီးတဲ့နောက်ပိုင်းမှာသူစုဆောင်ခဲ့တဲ့ရှိဟောင်းမှတ်တမ်းမှတ်ရာတွေပေါ့နော်ဒါတွေရောအနာပိုက်တွေတင်စီသွားတာလားခင်ဗျအ
ဲချိတ်ပိတ်ထားလို့ဒီပါတယ်ဆရာတော်ရဲ့ကျောင်းပရိုဂရမ်တို့ဒီနေ့သူရဲ့ဂိုင်းလီပေါ့နော်ဒါကျွန်တော်ဒီလောက်ဆင်းတာ ်အတင်းကြောင်းဆရာတို့စီကိုအပ်တယ်လို့ကြားပါတယ်။ဆိုအဲဒီကြောင်းမှာပဲအဲဒီပစ္စည်းတွေကိုထိန်းသိမ်းထားတယ်လို့ကျွန်တော်တို့ကြားပါတယ်။ဒါမို့လို့ကျွန်တော်တို့ကဒီနောင်ပြတ်ပုံတော့ဖြစ်နိုင်ရင်ဒါမျိုးသူတရထိန်းသိမ်းနေတဲ့တပုတ်ကိုဆက်မပြီးပါဘူး
။ပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းအထီးဒီဆရာတော်သတင်းသုံးခဲ့တဲ့မဟာမုနိဗုဒ္ဓဝိဟာရကျောင်းတဝိုက်မှာဆိုရင်လုံလုံကြီးတွေအတော်လေးကိုအပြစ်ချထားတယ်လို့ကြားရပါတယ်။အခုနောက်ဆုံးအခြေအနေကဘယ်လိုရှိပါသလဲခင်ဗျာ။
လုံးလုံးစီကတော့တကြီးကြီးတော့မရှိဘူးလို့ထင်ပါတယ
်အခုလိုပေါ့လေဆရာတော်ဖန်စီထင်းထင်းခံရတာနဲ့ပတ်သက်ပြီးတော့ဒေါက်တာဦးဝေမောင်တို့ပါတီအနေနဲ့ပေါ့လေပါတီများဆက်လက်ဆောင်ရွက်သွားဖို့ရှိတယ်ဆိုတာလည်းသိပြရသေးခင်ဗျာ
ကျွန်တော်တို့ပါတီကတော့ပြင်ဖို့ဗျာဒါဆရာတို့ရဲ့ကဏ္ဍတစ်ပိုင်းပေါ့နော်ရှီအောင်တမိုင်းမူနစ်တွေကြလို့ရှိရင်ဟိုကနာလို့ကျွန်တော်တို့ပြည်ညာချက်မှထုတ်ထားတယ်ပြည်လေကိုဒေတာမှာဒေတာထင်းထင်းဒီပါမှာလေဒီကျင်းကိုကြရလို့ဆောင်ရွက်မှာထင်းထင်းထားတဲ့ဖြေချင်ပါဘူးတစ်ပိုင်းကကလေးစီကလည်းပတ်သက်လို့ရှိရင်ဒါဒီတကံမျိုးပေါ်ကလေအလူကြီးဒီမှာရပါရဲ့ဖွေးစီတို့ပေါ့ဗျာ NGO တို့လောက်ပို့ပြီးသားမှာလေနောက်နောက်ကုလိုပဲလူငယ်လေးတို့ပြည်ဆိုင်များပို့ပေးရင်ဒေတာထင်းထင်းနိုင်တဲ့အဆင့်ဖြစ်အောင်ပေါ့နော်ဒါစီမံချက်များပေါ့နဲ့ဖွင့်နဲ့ပရဟိတလုပ်ငန်းလေးတို့ပို့ပေးချင်တာပေါ့
ဒေါက်တာဦးဝင်းမောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ